ယူကရိန်းနိုင်ငံပေါ်အပြုအမူကြောင့်ရုရှားကိုစစ်မှုဖော်ပြပြီးထိပ်သီးရှစ်နိုင်ငံ G8 ထဲကနေထုတ်ပယ်ဖို့ကြတဲ့ထိပ်သီးနိုင်ငံတွေရဲ့လှုပ်ရှားမှုတွေကိုတံပြန်ဆိုးကျိုးတက်ရောက်မှုတွေဖြစ်စဉ်တွေကိစ္စတွေအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မူလကလာမယ့်ဇွန်လရုရှားနိုင်ငံမှာကျင်းပမယ့် G8 ထိပ်သီးအစည်းအဝေးအစမိမိတို့ခုနှစ်နိုင်ငံတည်းက G7 ထိပ်သီးအစည်းအဝေးကျင်းပသွားဖို့ G8 ထိပ်သီးရှစ်နိုင်ငံတည်းကကြံခုနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံကခေါင်းဆောင်တွေကမနေ့ကတနင်္လာနေ့နယ်သာလန်နိုင်ငံဒီဟိတ်မြို့မှာကျင်းပတဲ့နျူကလ িয়ার လုံခြုံရေးထိပ်သီးအစည်းအဝေးရဲ့ပြင်ပတည်ထက်အစည်းအဝေးတစ်ခုကနေပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ရုရှားကအခုလုတ်ကင်နေတာတွေကနေဥတီလမ်းကြောင်းမှကိုပြန်ပြီးရောက်ရှိလာတဲ့အထိဆက်မှုဖွံ့ဖြိုးပြီးထိပ်သီးနိုင်ငံတွေတဲ့ရုရှားပါဝင်ခွင့်ကိုဆိုင်းငံ့ထားမယ်လို့ G7 ခုနှစ်နိုင်ငံခေါင်းဆောင်တွေကဆိုပါတယ်ရုရှားဟာ G8 ထိပ်သီးရှစ်နိုင်ငံတွေကကြံတဲ့နိုင်ငံတွေနဲ့ဆက်လက်ထိတွေ့ဆက်ဆံသွားဖို့စိတ်ဝင်စားမှုရှိတယ်လို့အစင်တင်လဲရှိနေတယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူရဲ့ပြောဆိုချက်ကိုရုရှားသတင်းဌာနတွေကဖော်ပြနေကြပြီမဲ့လည်းရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလက်ဖရော့ကတော့ရုရှားကို G8 နိုင်ငံထဲကနေထုတ်ပယ်ခဲ့ရင်ဒါကအကြီးအကျယ်ဝင်းနေပွဲမဟုတ်ပါဘူးလို့ပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ယူကရိန်းပြည်သူတွေကိုပံ့ပိုးကူညီဖို့ရာအမေရိကန်ပြည်ထောင်စုနဲ့ဥရောပဟာတစည်းတလုံးနဲ့ရှိနေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့အစောပိုင်းကပြောဆိုခဲ့ပါတယ်ခင်ဗျာ။